ဒုတိယကမ္ဘာစစ်အတွင်းနာဇီဂျာမနီကိုအောင်နိုင်ခြင်းအထိမ်းအမှတ်ဖြစ်တင်းငွေနေကရုရှားနိုင်ငံတလွှားကျင်းပတဲ့စီးရီးပြအခမ်းအနားမှာတော့ရုရှားကသူ့ရဲ့စစ်ရင်အားဘလောက်ရှိတယ်ဆိုတာကိုထုတ်ပြလိုက်ပါတယ်မော်စကိုမြို့ရင်မြင်းဒီမှာကျင်းပတဲ့စီးရီးပြအခမ်းအနားမှာစစ်တီရင်အား12,000နဲ့အတူတိုက်ချင်းပြည့်ဒုံးကြီးတွေပါဝင်စစ်လက်နက်ပစ္စည်းကြီးငယ်အနည်းဆုံး200နဲ့ချီတက်ပြသခဲ့တယ်လို့စစ်လေယာဉ်နဲ့ဟယ်လီကော်ပတာတွေပါကောင်းငင်ထက်ပြန်ဝဲပြသခဲ့ပါတယ်ဒီအထိမ်းအမှတ်အခမ်းအနားကိုရုရှားသမ္မတပူတင်ကဆိုဗီယက်ခေတ်စစ်မှုထမ်းဟောင်းတွေနဲ့အတူတက်ရောက်ခဲ့ပါတယ်။သမ္မတပူတင်ဟာသူအာဏာရလာတဲ့အနှစ်20ကာလအတွင်းသမ္မတအဖြစ်နဲ့ရောဝန်ကြီးချုပ်အဖြစ်နဲ့ပါယခင်ဆိုဗီယက်ခေတ်ရုရှားတွေမှာရှိခဲ့တဲ့မျိုးချစ်စိတ်ဓာတ်ကိုပြန်လည်မြင့်တင်နိုင်ဖို့ကြိုးပမ်းလာခဲ့တာပါ။နာဇီဂျာမနီကိုအောင်နိုင်ခြင်း86နှစ်မြောက်အခမ်းအနားမှာပူတင်ကရုရှားအနေနဲ့မျိုးသားရေးအကျိုးစီးပွားနဲ့ပြည်သူလူထုကိုကာကွယ်သွားမှာဖြစ်တယ်လို့ရုရှားဘော်မုန်နီဆန်းကျင်မှုတွေကိုလည်းရှုံချတယ်လို့ပြောသွားပါတယ်ရုရှားနိုင်ငံရဲ့အတိုက်ခံခေါင်းဆောင်နာဗယ်နီကိုထောင်ချထားမှုကနေအမေရိကန်နဲ့တန်တမာရေးတက်မှမှုယူကရိန်းပြည်ပခပြဿနာတွေအထိအနောက်နိုင်ငံတွေနဲ့ရုရှားကြားဆက်ဆံရေးတင်းမာနေခြင်းမှာသမ္မတပူတင်ရဲ့အခုလိုမှတ်ချက်ပေးမိခွန်းထွက်ပေါ်လာတာဖြစ်ပါတယ်